တနာရောနှစ်2569နှစ်ကောဇာလဂရီ1398ခုနှစ်မေမလာဇာ7ရက်ခရီးနေ2026ခုဇွန်လ23ရက်တနင်္လာနေ့အမေရိကန်နိုင်ငံဗရင်းပြည်နယ်ဆီလဝါစပရင်မြို့မင်္ဂလာရာမကျောင်းတကြီးတွင်၌ရွှေမင်းဟောဆရာတော်ဤချင်းမြေမာဒရီပဋ္ဌာန်ဆေရက်တရားစခန်းပွဲမှာမာဒရီပဋ္ဌာန်ဝိပဿနာတရားတို့ကိုလာရောက်ပြီးတော့ပြည်သူတွေကျင့်ကြံပွားများအထောက်ကြားတဲ့ယောဂီများနဲ့ဓမ္မသဝနာကုသိုလ်တို့လာရောက်စီပူကြတဲ့တရားနာပရိသတ်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပြည်သူမှာကတော့အိမုဒ္ဒရာနိဗ္ဗာန်တက္ကနိဗ္ဗာန်မှာလာတဲ့အရိယာမောတ္တုဒ္ဓံတရားတို့အရိယာတို့စံပင်တရားတို့အရိယာစံပင်တရားတို့ဘာတရားလဲ
အရိယာစံပင်တရားပါဘုရား
ဒီတရားတို့ကိုကြည့်လို့ရှင်မကြီးဆရာတော်ဘုရားကြီးဟာအကျဉ်းပေါင်းများစွာယောဂီရောစင်များကိုကြားတော်မူခဲ့တဲ့တရားတို့ကြီးဖြစ်ပါလေဒီလိုအကျဉ်းပေါင်းများစွာဟောကြားရည်ဆိုတော့ထပ်ပါတော့ကဟောကြားရည်ဆိုတော့ဒီတရားဟောရေးကြည့်တဲ့တရားလားရေးမကြည့်တဲ့တရားလား
ရေးကြည့်တဲ့တရားပါဗျာ
ယောဂီတော်စင်များလိုင်းနာတဲ့လိုင်းနာတိုက်တဲ့တရားဖြစ်လို့ဒီလိုရှင်မာစီဆရာတော်ဘုရားကြီးဟာခြင်းပေါင်းများစွာမာစီသာသနာရေးတာဒီမှာပြီးဟောရင်တခြားနေတွေမှာမြို့နယ်တွေမှာအသေးသေးဆရာတို့ဘုရားကြီးဟောခဲ့တာဒီတရားတော်ကိုချိန်မောင်းမြောက်များစွာပါပဲအရိယာစံခင်တရားတော်ဘာတရားတော်လဲ
အရိယာစံခင်တရားတော်ပါပဲ
ဒီတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်မေကုရုတိုင်ကမ္မတတ္တမဆိုတဲ့ဏီဘုံရွာကြီးမှာမြတ်စွာဘုရားဟောတော်မူခဲ့တယ်ဂရိဗ္ဗာဏသုဒ္ဓါဒေသနာတော်ကြီးပေါ့ကိုယ်ဘုန်းကြီးတို့ယောဂီများကိုယ်တိုင်ခန္ဓာညာရောက်ကျင့်ပွားအထုတ်နေတဲ့ဒီတိပ္ပဇာဏသုဒ္ဓံဒေသနာတော်ကြီးဟောတော်မူတာလေပဲဒီကမ္မတ္တမနိဂုံးရာကြီးမှမြတ်စွာဘုရားဟောတော်မူခဲ့ခုဒီအရိယာမောတ္တသုဒ္ဓံဒေသနာတော်ကြီးကိုလည်းပဲကုလူတိုင်ကမ္မတ္တမနိဂုံးရာကြီးမှပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ဒေသနာတော်ဖြစ်ပါတယ်အဲ့ဒီဒေသနာတော်ကိုဘုရားရှင်ကိုရောင်းမြတ်ကြီးဟာယဟန်တော်များကိုဟောကြားတော်မူခဲ့တယ်။ဘယ်ပုဂ္ဂိုလ်ကြီးဟောကြားခဲ့တာလဲ
။ယဟန်တော်များဟောကြားတ
ော်။ယဟန်တော်များကိုမြတ်စွာဘုရားဟောကြားခဲ့ပါ။အဲ့ဒီအရိယာဝါဒအရိယာအဝါဒဒီလိုလို့ခွဲပါလား။အရိယာဆိုတာကတော့အရိယာပုဂ္ဂိုလ်ရှိပါပေါ့။အဝါဒဆိုတာစံနေရာဒိင်းနဲ့အရိယာဝါဒအရိယာပုဂ္ဂိုလ်၈ပါးလို့စံနေရာအိမ်ပေါ့ဒီနေ့အချင်းတို့ပြောရင်အရိယာတို့စံအိမ်ပေါ့အရိယာတို့မှာအိမ်လဲ
စံအိမ်ပါဗျာ
အရိယာပုဂ္ဂိုလ်ကြီးဒါဒီမှာအမြဲတမ်းနှလုံးသွင်းပြီးတော့ဒီတရားတွေနဲ့ပဲအရိယာပုဂ္ဂိုလ်များနေတော့ကြတယ်အဲတော့အရိယာပုဂ္ဂိုလ်၈ပါးဆိုတာကမတ်ပုဂ္ဂိုလ်၄ပါးဘုပုဂ္ဂိုလ်၄ပါးသောတာပတိမေသဂ္ဂရာဂမိမေအနာဂမိမေအရဟံတမေသောတာပတိဘုသဂ္ဂရာဂမိဘုအနာဂမိဘုအရဟံတဖို့ဒီရှင်ပါဟုတာရိယပုဂ္ဂိုလ်ရှင်ပါအဲ့ဒီရိယာတို့ဒီတရားတော်တွေနဲ့နေထိုင်သွားကြရဲ့အဲ့တော့ဘယ်လိုနေထိုင်သွားကြရလဲဆိုတာကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတတ္တယိမေပိကဝေရိယဝါတာရေရိယအာဝတိတုဝါအာဝတန္တိဝါအာဝတိတန္တိဝါဘေကဝိယတော်များဟုချက်သားတို့ဟိမေရိယဝန္တာရိယတို့ဤသံနေရာဖြစ်သောဤရိယဝန္တာတရားတို့သည်ဒတ္တ7ပါးတို့ဘာဝေရိရိယဝန္တာတရားတို့ဟာ7ပါးရှိတယ်ဘယ်နှပါးရှိလ
ဲ7ပါးပါဗျာ
7ပါးရှိတယ်ရိယစံဤတရားဟာ7ပါးရှိတယ်ယေယေစေဘတော်ရိယာတို့ဤစံနေအိတရားတို့ကိုရိယာရိယာသခင်အရှင်ကောင်းအရှင်မြတ်တို့သည်အ ဘဝတိတ်သူဝါရှေးကားကလည်းမိဝဲနေတိုင်းပြကြတရင်သူစံနေခဲ့ကြဒီပုံကြီးရှေးကားလည်းပဲဘုရားရှင်နေတဲ့ဘဝရိယာပုဂ္ဂိုလ်တွေဒီစံအိမ်မှာနေထိုင်ခဲ့ကြတရင်သူလုံးမှုခဲ့ကြသည်ဘဝတန်ဒီဝါယခုမြေစုပ္ပကန္နာ၌လည်းစံနေစေဖြစ်ကြဒီပုံကြီးဘုဝေရဘောမဗုဒ္ဓနှင့်တကွဘုရားရဲ့အရိယာသာဝကတွေပေါ့။ဒီမြတ်စွာဘုရားရှင်ရဲ့သာဝနာတော်ကြီးမကွယ်ပါနိုင်ဘူးဆိုတော့ဒီခုချိန်မှာရိယာပုဂ္ဂိုလ်ကြီးဒီစံအိမ်ထဲမှာတရင်တို့နေထိုင်ကြဒုနေနေ။ဘာဝတိတ္တတိဝါနာမချိန်နိုင်တဲ့မိဝဲစံနေကြကုန်တဲ့။နောက်ပွင့်တော်မူမည်မြတ်စွာဘုရားရှင်များ။မြတ်စွာဘုရားရှင်နဲ့တကွအာလောရိယာပုဂ္ဂိုလ်များဒီအရိယာတို့စံနေတရားတို့နဲ့ပဲတရင်တို့နေထိုင်ကြဘူးလက်တန်းနဲ့ဒီတရားတွေနဲ့ပဲနေထိုင်တော့ကြနေတယ်။ဒီတော့ရှင်းရှင်းလုံးကအရိယာပုဂ္ဂိုလ်ကြီးဓမ္မနေတဲ့ဆိုရင်အရိယာဝါဒလို့ခေါ်ရင်အရိယာစံအိမ်မှနေဓမ္မနေတယ
်။အရိယာစံအိမ်မှနေပါလို
့အရိယာစံအိမ်မှနေကြတယ်ဥမာအဖြစ်ဘုန်းကြီးတို့ပြောရရင်ယခုလူပုဂ္ဂိုလ်တွေပေါ့ယခုလူပုဂ္ဂိုလ်တွေဓမ္မနေကြတယ်လို့ဆိုရင်ကိုယ့်အိမ်မှကိုယ်နေကြတယ်ရှင်ယဟန်ဒီဗမာနေရတဲ့ဆိုရင်လည်းကိုเจ้าမှာကိုနေကြတာပေါ့အဲ့ဒါကိုဝေရိယပုဂ္ဂိုလ်ကြီးဟာဗမာနေကြတယ်လို့ဆိုလို့ရှိရင်အရိယာတို့ကြီးစံနေပြီမှာနေကြတယ်ဗမာနေကြတယ
်အရိယာတွေစံနေမှာနေရပါ
တယ်အရိယာတို့ကြီးစံနေမှာနေကြရှင်ဘုံကဘုဏ္ဏမူကြီးဖြစ်တဲ့ကကုတ္တံဂောနဂုံကတ္တပအစရှိတဲ့ဘုရားရှင်မြင့်တကွတတိယသာဝကအရိယာပုဂ္ဂိုလ်ကြီးအများကြီးရှိခဲ့တယ်။ကကုဒ္ဒံမြတ်စွာဘုရားလက်ထက်ကလည်းမြတ်စွာဘုရားရှင်နေတကွ။ဘုရားရှင်ရဲ့အရိယာပုဂ္ဂိုလ်ကြီးအများကြီးဆိုရှိခဲ့တယ်။ဂောဏဂုံမြတ်စွာဘုရားရှင်နေတကွ။ဘုရားရှင်ရဲ့တတိယသာဝကအရိယာပုဂ္ဂိုလ်ကြီးအများကြီးဆိုရှိခဲ့တယ်။နောက်ကတ္တမမြတ်စွာဘုရားရှင်နေတကွ။မြတ်စွာဘုရားရှင်ရဲ့တတိယသာဝကအရိယာပုဂ္ဂိုလ်ကြီးအများကြီးဆိုရှိခဲ့တယ်။အဲ့ဒီညောင်များစွာရှိခဲ့တဲ့အရိယာပုဂ္ဂိုလ်ရာဗမာနေရတဲ့ဆိုရင်ဒီအရိယာဝါဒလို့ခေါ်တဲ့အရိယာတို့ရဲ့စံမေယာတရားတွေမှာပဲတည်နှုံနေတဲ့ညာရင်ဒီတရားတွေနဲ့ပဲနေကြတယ်ဆေဝါတော်တရားတွေဘဏ္ဍာတော်တရားတွေနဲ
့ဆေဝါတော်တရားတွေပါဗျာ
အရိယာစံရင်လို့ခေါ်တဲ့ဆေဝါတော်တရားတွေနဲ့နေတဲ့ညာရင်ယခုဘုန်းကြီးတို့ဝန်တော်မူပြီးဖြစ်တဲ့ဝိနောမူဇင်းဖြစ်တဲ့ဘောဓမဗျာရှင်ဤလက်ထက်အဲဒီဘောဓမမြတ်စွာဘုရားရှင်နေတဲ့ကောတတိယသာဝကအရိယာပုဂ္ဂိုလ်ဤနည်းနည်းလေးလားအများကြီးလားအ
များကြ
ီးပါဘုရားဒီရိယာပုဂ္ဂိုလ်အဲဒီရိယာပုဂ္ဂိုလ်ဤဓမ္မသတင်းသုံးကြတယ်လို့ဆိုရင်ဒီအရိယာဝါဒဆိုတဲ့တရားတွေမှာပဲသတင်းသုံးနေတယ်ရပါလေနေထိုင်ညာတို့နေထိုင်ညာဇဲပါအခုချိန်မှာအရိယာပုဂ္ဂိုလ်ဤမိမိရဲ့သန္တနာတို့တွင်မရှိသလားမရှိဘူးလားဗျာ
ရှိပါလေဗျာ
ရှိပါရင်ဘုန်းကြီးတို့ယန္တာနဲ့ပုဂ္ဂိုလ်တို့များဆိုတဲ့စာအုပ်ကြီးရှိပါလေအဲ့ဒီမှာကြည့်လိုက်ပါအားလုံးကအရိယာပုဂ္ဂိုလ်ကြီးဖြစ်နေယန္တာပုဂ္ဂိုလ်ကြီးဖြစ်နေတမန်ပြီးတော့ဒီမျိုးကိုယ်ပဲသိခဲ့တဲ့ပုဂ္ဂိုလ်ကြီးယခုလည်းတို့ရဲ့တောင်ထဲမှာဧကစားဒီတစ်ပါးနဲ့ချင်းချာပေါ်ညာအထုနေတဲ့ပုဂ္ဂိုလ်ကြီးများများစွာရှိပါလေနောင်ပွင့်မဲ့ရိမိတ္တရဲ့မြတ်စွာဘုရားရှင်တို့ကမြတ်စွာဘုရားရှင်ရဲ့တတိယအရိယာသာဝကတွေဟာလေပဲဘယ်မှာတည်တော်မူရမလဲလို့ဆိုရင်အဲ့ဒီအရိယာပုဂ္ဂိုလ်တွေဟာလေဒီအရိယာဝါဒတရားတွေမှာပဲသင်္ကေတများမိမိထင်ရမယ်ဒါကြောင့်ဒီတရားတွေကိုအရိယာဝါဒအရိယာတို့ဤစံနေဤတရားလို့ဒီလိုခေါ်ပါတယ်အဲ့ဒီတရားတွေကဘုရားတို့ဘယ်နှပါးရှိတယ်လို့ဆိုတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကတခါလေစက်ပြီးဟောတာကတမေတ္တံဣဒာပိကွေပိကုဒိဉ္စင်ကဝိမဟိနောဟောတိသတိကသမ္မနာကတောဧကရကောသတုရာပတ္တိနောပနုနာပစ္စည်းကပစ္စောသမံယတ္တိတနောနဝိနာတင်္ကာဘောမတ္တရာကာယတင်္ကာရောသူဝိမုဒ္ဒံစေတောသူဝိမုဒ္ဒံပညောဟောတိဧဝေယံတော်မြတ်ကိုจิตတုဒါနစေဝံတော်ရိယာဝါဒတရားလို့ဆိုဒီမှာကတမေပဲတို့နိဟုမူကဘေကဝိယံတော်များဟုချက်သားတို့ဤဟာဤသာသနာတော်၌ဘိက္ခုယဟံတိဝါတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည် မင်းစင်ကဝိပဟိနောအင်္ဂါလာဘကိုပေတိတိဟောတိဖြစ်၏အင်္ဂါလာဘကိုပေပြရမယ်ဒီအင်္ဂါလာဘကိုပေပြခြင်းဟာလည်းပဲအရိယာစံအိမ်တစ်ပါးပဲယောဂီပုဂ္ဂိုလ်ဟာတရားတွေရှုမှတ်ပွားများတို့လို့အခုဒါဘုန်းကြီးရဲ့တရားကောင်းစဉ်လေးကိုပြောတာနော်အဲဒီကောင်းစဉ်လေးတွေကိုနောက်မှတစ်ပါးချင်းတစ်ပါးချင်းရှင်းလင်းပြီးတော့ဟောသွားမယ်ကြံ့ကြံ့မှုမှာအကုန်ပေါ်ပြီးတော့မပြောတော့ဘူးပြင်ဆင်ကဝိပ္ပယေတော့အင်္ဂါ၅ပါးကိုဖယ်ကြည့်ဖြစ်ရမယ်အဲဒီလိုအင်္ဂါ၅ပါးကိုပြန်နိုင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာအရိယာစံအိမ်ထဲမှာနေထိုင်နိုင်တဲ့ပုဂ္ဂိုလ်ပဲဒီအရိယာစံအိမ်တရားပဲစံအိမ်ကသမ္မန္တကတောအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်သမ္မန္တကအင်္ဂါ၆ပါးနဲ့ပြည့်စုံရမယ်အဲဒီဂုဏ်အင်္ဂါ၆ပါးနဲ့ပြည့်စုံပြီဆိုရင်အဲဒီပုဂ္ဂိုလ်ဟာအရိယာရဲ့စံနေရည်တစ်ပါးဖြစ်တဲ့အတွက်ကြောင့်မူချက်ောက်ပန်းနဲ့ပြည့်စုံရင်အရိယာတို့ရဲ့စံနေရည်နဲ့နေရတဲ့ပုဂ္ဂိုလ်ပဲ။ဧကာရခောတခုသောအဆောင်လျှောက်ရှိရမည်။အဲဒီဟာလည်းပဲအရိယာတို့ရဲ့စံနေရည်တရားတစ်ပါးပဲ။စတုရပတ္တိနော၄ပါးသောမိယာရှိရမည်။ဗမိယာရှိရမှာလေ
၄ပါးသောမိယာရှိရမည်။
အေးမိယာနဲ့ရှိရအောင်ပဲဘုန်းကြီးတို့ယောဂီများတရားအထုတ်ပြီဆိုရင်ဒီတိုင်းဒီမုတ်တုံတွေဝဲထိုင်လို့မရဘူးသူရဲ့ပြည့်စုံမှာမြတ်ရားတွေဟာပြည့်စုံသွားမှာဒါကြောင့်မို့၄ပါးသောမိယာနဲ့ရှိရမယ်ဒါလည်းပဲဗိညာစာရီတစ်ပါးပဲပဏ္ဏတစ္ဆေကပစ္စောအတိတိလိုတစ္ဆဝါရကိုပယ်ပြီးဖြစ်ရမယ်ဘုန်းကြီးတို့ဘုရားဟောကြားတော်မူတဲ့အဲဒီဒုက္ခတစ္ဆာမူရဲ့တစ္ဆာနိရောဓတစ္ဆာမေကတစ္ဆာဆိုရဲဒီအမှန်တရား၄ပါးမှလွဲလို့အခြားပုဂ္ဂိုလ်ရဲ့ယူဝါဒတွေအတိအကျမှာလည်းပဲသူတို့မှာသူတို့တစ္ဆာတရားတွေသူတို့ရှိကြတယ်။အဲ့ဒီတစ္ဆာတရားတွေကိုပဏ္ဏပစ္စည်းကတစ္ဆော။ဘာလို့သောဝါဒတွေမှာသူတို့ရဲ့တစ္ဆာဝါဒတွေရှိတယ်။အဲ့ဒီဝါဒတွေဟာမှားတဲ့ဝါဒတွေဖြစ်တဲ့အတွက်ကြောင့်မို့လို့လည်းအဲ့ဒီတစ္ဆာတရားတွေကိုပယ်ပြီးဖြစ်ရမယ်။ဒါလည်းပဲအရိယာတို့ရဲ့စံနေတရားတစ်ပါးပဲ။သမဝရသတိတနောတဲ့ရှာမင်းမှုအလုံးစုံကိုအကုန်ပယ်စွန့်ပြရမယ်။အရိယာစံနေရင်နေမဲ့ပုဂ္ဂိုလ်ဟာရှာမင်းနေရတယ်ဆိုတဲ့ကွာအရိယာမဟုတ်ဘူး။ဒါကြောင့်မို့အရိယာပုဂ္ဂိုလ်တရားမှာရှာမင်းမှုအလုံးစုံကိုအကုန်ပယ်စွန့်ပြီးဖြစ်ရမယ်။ဒါလည်းပဲအရိယာစံရင်တပါးတယ်။အနဝိလသင်္ကပ္ပောမနောက်ကျူသောစိတ်အကြံစီရှိရမယ်။အရိယာပုဂ္ဂိုလ်ရဲ့စိတ်တရားမနောကျူအောင်စိတ်ရကြည်လင်တရှင်းပြရမယ်။ပတ္တရကာယသင်္ခါရောငြိမ်းအေသောကာယသင်္ခါရရှိရမယ်။ခရိပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ဟာအကုန်လုံးငြိမ်းအေးနေရမယ်။အရိယာပုဂ္ဂိုလ်ဟာသူဝိမုဒ္ဒစိတ်တော်ကောင်းစွာလွတ်သောစိတ်ရှိရမယ်။သူဝိမုဒ္ဒပညာတော်ကောင်းစွာလွတ်သောပညာရှိရမယ်။အာလောကိတ္တာရီအတွေ့အညီတွေကနေပြီးတော့လွတ်သွားရမယ်အဲ့ဒီလိုမျိုးပြောလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာပုဂ္ဂိုလ်ပဲဒီတရားတွေနဲ့အာလောပြည့်စုံပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာလူရဲ့စံနေအိမ်နဲ့နေရဘယ်အိမ်နဲ့မှနေရတာလဲ
အရိယာလူရဲ့စံအိမ်မှနေရတ
ာအရိယာလူရဲ့စံနေအိမ်နဲ့မှနေရတာဒီမှာဘုန်းကြီးတို့ယောဂီများသုံးတော့ကဒီမှာဘိက္ခုယဟန်တို့ဣဒံဤသာသနာတော်၌ဘိက္ခုယဟန်သည်ဝတ္တရားအထုမိတဲ့ယောဂီပုဂ္ဂိုလ်တရားအထုမိတဲ့ပုဂ္ဂိုလ်ဒီဟာလည်းပဲဘိက္ခုပဲတရားအထုမိတဲ့ပုဂ္ဂိုလ်ကပါလေဘိက္ခုပဲဘိက္ခုနည်းမျိုးဟောကြားတာဝိနည်းကလာတဲ့ဘိက္ခုရဲ့တုတ်တန်ကလာတဲ့ဘိက္ခုရဲ့ဘယ်နှမျိုးလဲနှမျိုးပဲတန်တာရဘယံဧကတိတိဘိက္ခုတန်တာရဘေးကိုရှုမြင်တဲ့ပုဂ္ဂိုလ်ဟာဘိက္ခုပဲတန္တရာဘေးကိုဘေးတွေကိုရှုမြင်နေတဲ့ပုဂ္ဂိုလ်ဟာဗာရီလေ
ဘေးကိုဗာရီလေ
ဒါကြောင့်ပฏิပန္နကောဟိဒေဝောဝါဟောတုမနုဘောဝါဘိက္ခုတိပင်ချံသစ္စတိဒေဝောဝါဟောတုနတ်ပဲဖြစ်စေမနုဘောဝါဟောတုလူပဲဖြစ်စေပฏิပန္နကောတရားကိုကျင့်နေသောသူသည်ဘိက္ခုတိပင်ချံယဟန်ဟူ၍ရေတွေ့ချင်းသူသစ္စတိရောက်ပါလေတရားကိုရှုမှတ်နေတဲ့ပုဂ္ဂိုလ်ပွားများနေတဲ့ပုဂ္ဂိုလ်ဟာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ် ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဘိက္ခုယဟန်မင်းကြီးတရားကျင့်နေတဲ့ပုဂ္ဂိုလ်ဘာလို့နေတဲ့ပုဂ္ဂိုလ်လဲ
တရားကျင့်နေတဲ့ပုဂ္ဂိုလ
်ပါဘေးတရားကျင့်နေတဲ့ပုဂ္ဂိုလ်ကတဏ္ဍာဘေးတွေကလွတ်မြောက်အောင်ဖြစ်နေတာလေအဲ့လိုကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်သူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယဟန်မင်းဖြစ်ဖြစ်ဘုန်းကြီးတို့ယောဂီများဖယ်လူသားပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဒီတရားကျင့်နေတဲ့ပုဂ္ဂိုလ်ကဘေကုလို့ခေါ်တယ်။ဘာလို့ခေါ်လဲ
။ဘေကုလို့ခေါ်ပါ
ဘေကုလို့ခေါ်တယ်။ဒါတော့ဒါဆရာကြီးဖွင့်ပြတာ။နောက်တရားဉာဏ်ရာပြီးကိလေသာဘိန္တတိတိဘေကု။ကိလေသာကိလေသာတို့ကိလေသာကိလေသာတရားတွေကိုပောက်ခွဲဖြစ်စည်းတတ်လို့လည်းဘေကုမြည်တယ်။ကိလေသာတွေကိုပောက်ခွဲဖြစ်စည်းတတ်တဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲ
။ဘေကုလို့ခေါ်ပါတယ်ဗျာ
။ဘေကုလို့ခေါ်တယ်ဒီနေ့ဘုန်းကြီးတို့မင်္ဂလာနာမကျောင်းတဲ့ကြီးအတွင်းမှာရှင်မဆရာတော်ရဲ့မန္တိဉာဏ်ဝိပဿနာတရားစကားကိုချိန်ပြည့်ဝင်ရောက်ပြီးတော့အထုနေကြတဲ့ပုဂ္ဂိုလ်တရားကိုကျင့်သုံးနေကြတဲ့ပုဂ္ဂိုလ်ကကိလေသာတွေကိုလက်ခံနေတာလားဖြစ်စည်းနေတာလ
ား
ဖြစ်စည်းနေတာပါဗျာ
ကိလေသာတွေကိုဖြစ်စည်းနေကြတယ်ကိလေသာတွေကိုပဲသတ်နေကြတယ်ကိလေသာတွေကိုဘုန်းကြီးတို့ယောဂီများအားလုံးဖြစ်စည်းနေကြတာဖြစ်တယ်မကျင့်ရင်ဘုန်းကြီးတို့ဒီကိလေသာတွေဟာပျက်စီးပါမလား
ပျက်စီးပါရဲ့
ကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်ကနည်းနည်းကျင့်ကြံရင်နည်းနည်းကိလေသာတွေပတ်သွားတာကိလေသာတွေပျက်စီးသွားတာများများကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်များများကြီးကိလေသာတွေပတ်ပြီးတော့ကိလေသာတွေမပျက်စီးနိုင်ဘူးလား
ပျက်စီးနိုင်ပါတယ်
ဗျာကိလေသာတွေပျက်စီးနိုင်တာမကျင့်ရင်မပျက်စီးဘူးတိုးပွားသန့်စွမ်းနေတဲ့ကိလေသာတွေနည်းနည်းကျင့်ရင်နည်းနည်းပျက်စီးတယ်များများကျင့်ရင်များများပျက်စီးအပြည့်စုံကျင့်ကြံအားထုတ်လို့ရှိရင်ကတော့ကိလေသာတွေအကုန်ပျက်စီးပြီးတော့ယန္နာဖြစ်သွားတာ။ဖြစ်သွားပြီ။ယ
န္နာဖြစ်သွား
။ဒီအပြည့်အစုံဘုန်းကြီးတို့ဒီမှာမင်္ဂလာရမဓမ္မယောဂီများအပြည့်အစုံကျင့်ကြံအားထုတ်ဖို့လိုရင်အဲဒီလိုအပြည့်အစုံကျင့်ကြံအားထုတ်သွားလို့ရှိရင်အဲဒီပုဂ္ဂိုလ်ဟာအပြည့်အစုံနဲ့ကိလေသာအားလုံးကိုအကုန်လုံးဖြစ်စီးပြီးတော့ယန္နာတိအောင်ဖြစ်သွားတယ်။ဒါကြောင့်ဖြစ်သွားနိုင်တယ
်။ဒါကြောင့်ဖြစ်သွားတ
ယ်။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားအားထုတ်ကျင့်ကြံနေတဲ့သူတွေဟာသီလကိုစောင့်ခင်းပြီးတော့ကျင့်သုံးနေလို့ရှိရင်ဒီဘုန်းကြီးတို့ယောဂီများခုတရားစကားဝင်ပြီးဆိုတဲ့ကူကစပြီးဝင်တဲ့နေ့ကတောက်ကြံနေ့ကစပြီးတော့သီလတွေရိုးရိုးတည်တည်စင်ကြယ်အောင်စောင့်ထိန်ဘူးလား
။စောင့်ထိန်ပါလေ
။ဘယ်သီလတွေစင်ကြယ်အောင်စောင့်ထိန်နေလဲ။အဲဒီလိုသီလကိုစောင့်ခြင်းစင်းနေနေကြောင်းတုံးမီလို့ကျင့်သုံးမီလို့ရှိရင်သီလနဲ့ဆိုင်တဲ့ဝိတိကမဆိုတဲ့ကိလေသာတွေဖြစ်စည်းနေတည်နေတယ်ဝိတိကမဆိုတဲ့ကိလေသာပြီးတော့ဝိတိကမကိလေသာဆိုတာဘာလဲဆိုတော့တတ်မှုခုံလေမှုစတဲ့အကျင့်ပြည့်အဲ့ဒီအကျင့်ပြည့်မှုတွေကိုကိုကြီးတို့ဒီမှာကျူးလွန်နေတဲ့လောဘဒေါသတွေစတဲ့အဲ့ဒီကိလေသာတွေဒီနာကျင့်နေပြီဆိုရင်အဲ့ဒီအကျဉ်းစားဖြစ်တဲ့ကိလေသာတွေကိုဖြစ်စည်းနေနေတယ်။ဒီနာကျင့်ကိုရိုးရိုးတည်တည်စင်ကြယ်အောင်ကျင့်သုံးအားထုတ်နေလို့ရှိရင်အကျဉ်းစားဖြစ်တဲ့ဒီကိလေသာတွေပဲဖြစ်နေတာပြည့်စုံဖြစ်စည်းနေတာမမီဘူးလားဗျာ
။မီပါတယ်
ဖြစ်စည်းနေတာ။ဒီနာကစင်ကြယ်အောင်ဆောင်တယ်။ဒီနာစင်ကြယ်နေတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးဒီနာနဲ့ဆိုင်တဲ့တန်ဖို့ခိုးမှုဆိုတဲ့ကိလေသာတွေလိမ်မှုဆိုတဲ့ကိလေသာတွေလိမ်မှုဆိုတဲ့ဟာတွေဒီလိုအကျဉ်းစားတွေကိုတခါတည်းဘောဘဒေါ်လာစတဲ့အကျဉ်းစားကိလေသာတွေကိုပဲ့တာဖြစ်သွားတယ်။နောက်ပြီးတော့ဘုန်းကြီးတို့တမာတိဘာဝနာတမာတိဘာဝနာကိုကျင့်နေတဲ့ပုဂ္ဂိုလ်တမာတိအကျင့်တွေကိုစိတ်ကြင်ကြင်မှုတမာတိရအောင်ကျင့်နေတဲ့ပုဂ္ဂိုလ်အဲ့ဒီကျင့်နေလို့ရှိရင်တမာတိနဲ့ဆိုင်တဲ့ပရိယုဌာနကိလေသာဘာကိလေသာတွေလဲ
ပရိယုဌာနကိလေသာပါ
။ပရိယုဌာနကိလေသာတွေကိုဖြည့်ဆည်းတည်နေတယ်။ဒါတမာရိကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်၊သမထဘာဝနာတွေပွားနေတဲ့ပုဂ္ဂိုလ်တွေပေါ့။အဲဒီပုဂ္ဂိုလ်တွေကတော့ဖြင့်ဒီလိုဒီမှာပရိယုဌာနကိလေသာတွေကိုဖြည့်ဆည်းနေတည်နေတယ်။ဒီတော့ပရိယုဌာနကိလေသာဆိုတာဘာလဲဆိုတော့စိတ်ကိုကြံစည်ပြီးဖြစ်နေတဲ့လောဘ၊ဒေါသ၊မောဟစတဲ့ကိလေသာတွေပဲစိတ်ကိုယ်မှာဖြစ်နေတာ။စေကုရဲမှာကြံစည်ပြီးတော့လောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်ဘယ်လိုဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဓမ္မယုဒ္ဓနာတိတိတာဓမ္မိဘာဝနာကိုပွားများနေလို့ရှိရင်အဲ့ဒီအလတ်စားဖြစ်တဲ့ပြိယုဒ္ဓနာတိတိတာတွေကိုဖြစ်စည်းတည်နေတယ်ဒါတွေအားလုံးဖြစ်စည်းသွားနေတယ်ဒ သမารိဘာဝနာကျင့်ကြံပေါ်များအထုနေတဲ့ပုဂ္ဂိုလ်ဒီနေ့ဘုန်းကြီးတို့ဒီမှာမင်္ဂလာနာမကျောင်းတက်မှာရှင်မောဇာတော်ရဲ့မာတိပဒဝိပဿနာတရားစခန်းပွဲပေါ့ကျေးဇူးတော်ရှင်မဇာတော်ဘုရားရဲ့ဥပနိဒယတန်ဒီတိပ္ပံတရားမျိုးသမာတိပ္ပံတရားမျိုးဝိပဿနာဘာဝနာတရားတွေပေါ်များနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာပညာနဲ့ဆိုင်တဲ့အနုတယပိဋိဒါတွေကိုဖြစ်စည်းတည်နေတယ်။ပညာနဲ့ဆိုင်တဲ့အနုတယပိဋိဒါအပါကိဋိဒါနဲ့
ဒ
ုက္ခပိဋိဒါ။အနုတယပိဋိဒါဒီပိဋိဒါတွေကိုဖြစ်စည်းတည်နေတယ်။အဲ့တော့အနုတယပိဋိဒါဆိုတာကအကြောင်းညင်ညွတ်တိုင်းအခွင့်အရာတိုင်းဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာနိုင်တဲ့လောဘဒေါသစတဲ့ပိဋိဒါတွေပဲ။အကြောင်းညညတိုင်းဆိုတာမျက်စိနဲ့အစင်းဆုံးပဲလေးမှာဒီအဲ့ဒီအချိန်လေးမှာမိမိကသဘောပြတ်နေတဲ့ဆရာအာယုံကြီးတွေ့လိုက်ရင်သဘောကျသွားစိတ်ဆုံးစရာနဲ့တွေ့သွားပြီးဆိုရင်စိတ်ဆုံးစိတ်ဖြစ်သွားအဲ့ဒီလိုအကြောင်းညညတိုင်းခွင့်ရတိုင်းအဲ့ဒီမှာဖြစ်ပေါ်လာနေတဲ့ကိလေသာတွေဟာလောဘဒေါသစတဲ့ကိလေသာတွေဒါရီယာဒုတိယကိလေသာတွေပေါ့လေဝိပဿနာတရားရှုပွားအားထုတ်နေလို့ရှိရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာစိတ်တန်းစိတ်ကလေးဖြစ်တန်းဖြစ်တန်းမရှိဘူးလားရှင
်ပါလေဗျာ
အေးစိတ်ကလေးဖြစ်တန်းဖြစ်တန်းရှုနေတယ်စိတ်ကစိတ်ပေါ်နံပေါ်ကထင်ရှားရင်နံပေါ်ကထင်ရှားတာရှုနေတယ်ရုပ်ပေါ်ကထင်ရှားရင်ရုပ်ပေါ်ကထင်ရှားတာလည်းရှုနေတယ်အဲလိုရှုမှတ်ချက်တန်းရှုမှတ်ချက်တန်းမှာတစ်ချက်မှတ်လိုက်တိုင်းတစ်ချက်မှတ်လိုက်တိုင်းအဲဒီအနုတ္တိယကိဋ္တာတွေကိုဖြစ်စင်းနေတည်နေတယ်တစ်ချက်မှတ်လိုက်တစ်ချက်ကိဋ္တာတွေပဲတန်းလာတစ်ချက်မှလည်းတစ်ချက်ကိလေသာတွေပဲတည်းမှတ်ချက်တိုင်းမှတ်ချက်တိုင်းဟာဘုရားဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ဟာဒီအနုတ္တယကိလေသာတွေအကြောင်းညင်ညွတ်တိုင်းဖြစ်ပေါ်လာနေတဲ့ဒီအနုတ္တယကိလေသာတွေကိုပဲတတ်နေတာပဲတတ်နေတာဖြစ်နေတယ်။အဲလိုအနုတ္တယကိလေသာတွေကိုပဲတတ်နေတာဆိုတော့ဘုရားတို့ဘာနဲ့ဥမှတူလဲဆိုတော့လက်ဓမ္မဆေအပေါ့ဣနိဗ္ဗာန်ဒီဆောင်နေတဲ့တခြားတခြားဒီမှာဆိုရင်လည်းလေလေးဒီပါလေးလေးစောင့်နေတဲ့တခြားပီယိုတွေပါလေးစောင့်နေတဲ့အဲ့လိုပုံစံတွေလက်မဆရာလေးပေါ့အဲ့ဒီလက်မဆရာဟာမလိုအပ်တဲ့တက်သားတွေကိုသူ့ရဲ့ဘဲခွန်းနဲ့တက်သားကိုခုတ်ခုတ်ပြီးတော့ယူနေရတယ်ယူနေဆိုတာတာလေးကျူးနဲ့တန်းပြီးတော့အဲ့ဒီမှာမလိုအပ်တဲ့တက်တွေကိုခုတ်ပြရတယ်ဖယ်ထုတ်ရအဲ့လိုခုတ်လိုက်တယ်ဖယ်ထုတ်လိုက်တယ်ဖယ်ထုတ်လိုက်တယ်တစ်ချက်ခုတ်လိုက်တချဲ့ပေါ့မလိုအပ်တဲ့တင်သားတွေဟာတကံနဲ့ဖကနေဖကနေနဲ့ဘေးကိုကွာကွာချသွားတယ်တချဲ့ခုံလိုက်တချဲ့တင်သားဘက်ဒီကွာချသွားလိုက်တချဲ့ခုံလိုက်တချဲ့တင်သားဘက်ဒီကွာချသွားလိုက်အဲ့လိုကွာကွာပြီးကွာကွာပြီးတော့ကြာနေတယ်လို့ပဲနောက်တနည်းပြောရလို့ရှိရင်အဲ့လိုကွာကြာနေတယ်လို့ပဲတရားရှုမှတ်နေတဲ့ဝိပဿနာပေါင်းနာတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်အားလည်းဒီနေ့ချာချာရှုမှတ်နေလို့ရှိရင်မှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှလိုက်ကိလေသာတွေဘေးကွာသွားတယ်တစ်ချက်မှလိုက်ကိလေသာတွေဘေးကွာသွားတယ်တစ်ချက်မှလိုက်ကိလေသာတွေဘေးကွာသွားလိုက်တယ်။ဒါကြောင့်ဒီကိလေသာတွေကိုဘုန်းကြီးတို့တိုးပွားအောင်လုပ်နေတာလားဖြည့်ဆည်းနေတာလ
ား
ဖြည့်ဆည်းပါဘူး။ဒီကိလေသာတွေကိုဖြည့်ဆည်းပြနေတာ။ဟောဒီလက်သမားဆရာလို့နောက်တနည်းပြောရလို့ရှိရင်ညီကြီးကိုပေါက်ပြားနဲ့ပေါက်တူးနဲ့ပေါက်နေလို့ရှိရင်အဲ့ဒီပေါက်နေတဲ့ပုံပုံမှာလေပေါက်ချက်တိုင်းညီကြီးကိုတစ်ချက်ပေါက်လိုက်တစ်ချက်ညီကြီးလေးကဘေးကိုဖယ်ထုတ်လိုက်တစ်ချက်မလိုအပ်တဲ့ညီကြီးတွေကိုလေပေါက်ပြီးနဲ့ဖောက်ပြီးတော့ဖယ်ပေးထုတ်တယ်အဲ့လိုပေါက်ပြီးနဲ့ဖယ်ပေးပြီးတော့ထုတ်လိုက်တယ်လို့ပဲတစ်ချက်ထုတ်တစ်ချက်ပေါက်လိုက်တစ်ချက်ညီကြီးညီစံညီကြီးထွက်လာလိုက်ဖယ်ထုတ်လိုက်တစ်ချက်ပေါက်လိုက်တစ်ချက်ညီစံညီကြီးပေါ်လာလိုက်အဲ့အရာကိုဖယ်ထုတ်လိုက်တယ်အဲ့ဒီမှာအဲ့ဒီညီကြီးကိုမလိုအပ်တဲ့ညီကြီးတွေကိုပေါက်တူးနဲ့ပေါက်ပြားနဲ့ဖယ်ထုတ်နေတယ်လို့ပဲအခုဒီမှာတရားရှုမှတ်အားထုတ်နေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာမှာပင်နယ်ကမ္မထာအာယုလေးကိုရှုနေတယ်။ဘာအာယုကိုရှုနေလဲ
။ပင်နယ်ကမ္မထာအာယု
ပါ။ဥပမာအားဖြင့်ပင်နယ်ကမ္မထာအာယုလေးဘုန်းကြီးတို့ယေရှုရှင်မာသီဆရာတော်ဘုရားကြီးရဲ့နီးနဲ့ရှုမယ်ဆိုရင်ဝမ်းပိုင်းနဲ့ချက်တဲ့နေရာလေးကနေပြီးတော့စောင့်ပြီးတော့ဝါယောတက်လေးကိုစောင့်ရှုနေတာ။ဘုရားဒီမှာဝါယောတ္တိကိုဖန်တာနာတိယကလည်းဝါယောတ္တိကိုဖန်တာပဲဒီဝါမိုက်ကနေချက်တိုင်နေရာနေဆောင်တာလည်းဝါယောတ္တိကိုဖန်ဆောင်ပြီးတော့ရှုနေတာအဲ့လိုရှုနေတာဆိုတော့အဲ့ဒီဝါမိုက်နဲ့ချက်တိုင်နေရာလေးကဆောင်ရှုနေတယ်နာတိယကရှုတဲ့ပုဂ္ဂိုလ်ကလည်းနာတိယကနေပြီးတော့ဝါယောတ္တိအဲ့ဒါလေးကိုဖန်ပြီးတော့ဆောင်ပြီးရှုနေတယ်အဲ့လိုရှုနေရင်ရှုနေရင်ね၆ဒွါလာကပေါ်တဲ့အာယုန်တိုင်းအာယုန်တိုင်းရောမရှုရဘူးလား
ရှုရပါဗျာ
အမှုပိန်ကိုလေးတစ်ခုလည်းပဲဒါပဲသိခြင်းမေရှိရှုနေရင်ဒါသမထဖြစ်သွားမှာပေါ့ဒါတူတယ်လည်းစိတ်ကိုဘယ်မှာမတော့အောင်ရှုနေရင်ဒါသမထနာရီရရဲ့ဝင်နေထွက်နေပြီးဒါပဲသိခြင်းမေရှိဘယ်မှာမတော့အောင်ဘယ်မှာမရအောင်စိတ်ကြီးဘယ်မှာမထွက်အောင်ဒီပေါ်မှာပဲတခါလေတင်းထားပြီးရှုနေရင်အဲ့ဒီပုဂ္ဂိုလ်သမထပဲပေါ့အဲ့လိုမျိုးပဲနဲ့ပေါ်ရပေါ်နာရမြအာယုံလေးကိုရှုရဝိပေါ်ရပတ္တနာရှုတာဝိပတ္တနာပေါ်ရမှုရှုတာဝိပဿနာဆိုတာဘာကိုရှုတာပေါ်ရအာယုန်လေးကိုရှုနေတာအခုပြန်နေအားဖြင့်ဘောဘုပ္ပေဟုအာယုန်လေးရှုနေတယ်ရှုနေတာအတန်အာယုန်လေးကြာရင်ဘာကိုရှုမှာလဲ
အတ
န်ပဲအဲ့ဒီအတန်အာယုန်လေးပဲကိုခါရင်စောင့်ကြည့်ရှုလိုက်အဲ့ဒီအတန်အာယုန်လေးကိုစောင့်ကြည့်ရှုလိုက်တကယ်လို့မိမိစိတ်လေးကတကူကိုစိတ်ထဲမှာဟိုစိတ်ကြီးရောက်သွားတဲ့စဉ်းရင်လည်းအဲ့ဒီစိတ်ကြီးထွက်သွားတဲ့စိတ်ကြီးကိုသိလိုက်တာနဲ့နောက်စိတ်ကြီးကသိလိုက်တယ်ဆိုရင်ထွက်တယ်လို့ရှုလိုက်အဲ့လိုပဲတွေးနေရင်တွေးစိတ်လေးကိုတွေးတယ်လို့ရှုလိုက်ပါအနံ့အာရုံလေးတွေမိမိနာမမှာလာပြီးတိုက်ပြီးဆိုရင်လည်းအဲ့ဒီနာမ်လေးကိုမွေးရင်မွေးတယ်လို့ရှုလိုက်မယ်နာရင်နာလို့ရှုလိုက်အဲ့လိုရှောက်ထွားတာကပေါ်တဲ့အာရုံတိုင်းကိုရှုရဝိပဿနာရှုလေဆိုတာတခုလဲရှုရတာကပေါ်ရအာရုံရှုရတာနော
်ပေါ်ရအာရုံရှုရတာ
အဲ့လိုပေါ်ရအာရုံလေးကိုရှုရတာအဲ့လိုချောက်ထွာတာကပေါ်လာတဲ့မြတ်အာယုန်တိုင်းကိုပေါ်တိုင်းပေါ်တိုင်းဆိုတော့ယုတ်ကထင်ရှားရင်ယုတ်ကိုမရှိပါဘူးလား
ရှိပါပါဘူး
နာရထင်ရှားရင်နာကိုမရှိပါဘူ
းရှိပါပါဘူး
အဲ့ဒီယုတ်နဲ့ပေါ်ကထင်ရှားတဲ့အာယုန်တိုင်းကိုရှုမှတ်နေလို့ရှိရင်ရှုတိုင်းရှုတိုင်းယောဂီပုဂ္ဂိုလ်ဟာပြည့်ပြည့်သားတွေကိုလက်ခံနေတာလားပြတ်တတ်နေတာလား
ပြတ်တတ်နေတာ
ပါဘယ်မှတ်ချက်တိုင်းမှတ်ချက်တိုင်းပြည့်ပြည့်သားတွေကတစ်ချက်မှလိုက်တစ်ချက်ကွာကြတော့လဲတစ်ချက်မှလိုက်တစ်ချက်ကွာကြတော့လဲတစ်ချက်မှလိုက်တစ်ချက်ကွာကြတော့လဲပြည့်ပြည့်သားတွေတစ်ဖြည်းဖြည်းကွာကြကွာကြတော့လို့ပြည့်ပြည့်သားတွေတူပွားလာလာလာပါပါသွားတာ
ပါပါသွား
တယ်ပြည့်ပြည့်သားတွေပါပါသွားတာနောက်ဆုံးမိမိတို့ဒီမှာအထက်မြညာပညာရောက်ပြီဆိုပြည့်ပြည့်သားတွေကိုအကုန်လုံးပြတ်တတ်နိုင်သွားတာဒါကြောင့်ဝိပဿနာပညာကိုတဲ့ပွားနေတဲ့ပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းမှာပြည့်နေတာကိုဖြစ်စင်းနေပြီးနေတယ်ဒီနေ့ဘုန်းကြီးတို့ယောဂီများဟာသမထတရားတွေပွားနေတာလားဝိပဿနာတရားတွေပွားနေတာ
ဝိပဿနာတရားပွားနေတ
ာဒီလိုဝိပဿနာတရားတွေပွားနေတာဆိုတော့ပြည့်နေတာကိုဘုန်းကြီးတို့ယောဂီများကဖြစ်စင်းနေတာလားတူပွားနေတာလား
ဖြစ်စင်းနေတာပါဗျာ
ဒီဒါကြောင့်မို့ပြည့်နေတဲ့ဘိန္ဒတိတိဘိက္ခုကိလေသာကိလေသာတို့ကိုဗိဓတိဖြည့်စည်းတတ်၏ဣတိထို့ကြောင့်ဘိက္ခုဘိက္ခုနီရေကိလေသာတွေကိုဖြည့်စည်းတတ်တဲ့အတွက်ကြောင့်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်အားလုံးဟာဘာလို့ခေါ်မလဲ
ဘိက္ခု
ဘိက္ခုဒါယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ဘုန်းကြီးတို့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်အားလုံးဟာတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုဖြည့်စည်းနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်အားလုံးကိုဘိက္ခုလို့ခေါ်တယ်။ဒါကြောင့်ဘေကဝေယဟန်တို့ဣဒ္ဓဤသာသနာတော်၌ဘိက္ခုယဟန်သည်ဝါတရားအထုံးနေတဲ့ယောဂီပုဂ္ဂိုလ်သည်ဟောတရားအထုံးနေတဲ့ပုဂ္ဂိုလ်။တရားအထုံးနေတဲ့ယောဂီဟူသမျှဘိက္ခုပဲ။အဲ့ဒီဘိက္ခုကသုတ္တန်နာဘိက္ခု။ဘယ်ကဘိက္ခုလဲ
။
ဘေသုတ္တန်ဘိက္ခု။ဘုန်းကြီးဒီမှာရှေ့မှာတိုင်ပြီးတော့ရင်းသုံးနေကြတဲ့ပုဂ္ဂိုလ်များကတော့တခါဝိညာဉ်ကလာတဲ့ပြေကူညတိစုကကမ္မောဇာနဲ့ယုတ်ပန်ပြီးတော့မှတခါရင်တိမ်ထဲမှာရံပြူပေးရတဲ့ပုဂ္ဂိုလ်တွေဆိုတော့ဒါဝိညာဉ်ကလာတဲ့ပြေကူတွေတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များကြတော့သုတ္တန်ကလာတဲ့ပြေကူလေးတွေဒါကြောင့်ဘိက္ခုယဟန်သည်ဆိုရင်ဟောဒါမိမိတို့ကတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေမိမိတို့ကပါလာတာပဲဆိုတာလေးကိုဒါလေးကိုလည်းပဲမိမိတို့သဘောပေါက်ကုန်တယ်နော်မြတ်စွာဘုရားရှင်ဘုရားမြတ်ကြီးကဒီအရိယာမသာအရိယာတို့ရဲ့စံနေတရားကို10ပါးပြောခဲ့ဘယ်နှပါးပြောခဲ့တာလဲ
10ပါးပြောခဲ့
ပြင်စင်ကဝိပ္ပယိနောဟောတိစံနေကသမ္မာနာကတောဧကရေကောစတုတ္တပတ္တိနောဟောတိပဏ္ဏနာပစ္စေကတေသောအမဝယတ္တိတနောအနဝိနသင်္ကဘောပတ္တရာကာယသင်္ကာရောတုဝိမုတ္တစေတောတုဝိမုတ္တပြေယောဟောတိအင်္ဂါ၅ပါးကိုပယ်ရမယ်စသဆုံးအင်္ဂါ၅ပါးကိုပယ်ရမယ်နောက်ပြီးတော့ပယ်ယုံနေလားဆိုတော့ဂုံ၆ပါးနဲ့လည်းပါလို့ပါပါလေ
ပ
ြည့်စုံရမယ်နောက်ပြီးတော့တဏှာရဲ့ဖြေနာတတိဆိုတဲ့အဆောင်လေးပဲရှိရမယ်ဆိုတော့ဟောဒီမှာသံဃုလေးကြီးဆရာမယားကြီးကအဲ့ဒီ၁၀ပါးကိုမိမိတို့မှတ်သားလို့ကြွယ်အောင်ဆိုပြီးတော့ခေါင်းစဉ်သံဃုလေးကြီးပြထားတယ်ကြည့်အဲ့ဒီခေါင်းစဉ်သံဃုလေးကြီးကိုပထမဆုံးထားတာနော် ငါအင်းပင်ပြီ
ငါအင်းပင်ပြီ
ဘုံချောက်တွေ
ဘုံချောက်တွေ
စုံစည်းဆောင်တပါ
စုံစည်းဆောင်တပါ
ငါအင်းပင်ပြီ
ငါအင်းပင်ပြီ
ဘုံချောက်တွေ
ဘုံချောက်တွေ
စုံစည်းဆောင်တပါ
စုံစည်းဆောင်တပါ
ဟောဒီအရီမှာတပိုင်းမှာဒီမှာသုံးပါပါတော့ပြီတန်းဖေးရပါလားတရားသုံးပါပါတော့ပြီနောက်တစ်ခါနံပါတ်၄က၄ရက်မိကမိရလေးပါရှိရမယ်၄ရက်မိပါပင်ရှင်းရာတစ္ဆာတိတ္တညာတစ္ဆာတိတ္တတစ္ဆာတွေကိုပယ်ရမယ်အဲ့ဒါမိကနှစ်ပါးမှာဆုံးပုံလေးတစ်ခုပြဆိုလိုက်၄ရက်မိက
၄ရက်မိက
ပင်ရှင်းရာ
ပင်ရှင်းရာ
တစ္ဆာတိတ္တညာ
သစ္စာတိတ္တညာ
လေးရမိက
လေးရမိက
ပင်ရှင်းရာ
ပင်ရှင်းရာ
သစ္စာတိတ္တညာ
သစ္စာတိတ္တညာ
ဆိုတော့ကသုံးပါးခုနှစ်ပါးနဲ့ပေါင်းလိုက်ဘယ်နှပါးပြီးသွားလဲ၅ပါးပြီးသွားပြီတရားကောင်းစင်ပြီအဘိဓါဆိုလိုက်ရှာမိကင်းစင
်ရှာမိကင်းစင်
ဉာဏ်ကြီးလင်း
ဉာဏ်ကြီးလင်
းထွယ်ဝင်ငြိမ့်စေတာ
ထွယ်ဝင်ငြိမ့်စေတာ
ရှာမိကင်းစင
်ရှာမိကင်းစင်
ဉာဏ်ကြီးလင်း
ဉာဏ်ကြီးလင်း
ထွယ်ဝင်ငြိမ့်စေတာ
ထွယ်ဝင်ငြိမ့်စေတာ
ဟောဒီမှာသုံးပါးရှာမိမှုကင်းစင်ရမယ်စိတ်ဉာဏ်စီလည်းပဲကြည်လင်ရမယ်မိမိရဲ့ဘဝနဲ့လည်းငြိမ့်စေရမယ်။နောက်သုံးပါးနောက်ကနှစ်ပါးကဆိုလိုက်စိတ်ကောင်းစွာလွတ
်စိတ်ကောင်းစွာလွတ
်ပညာလွတ
်ပညာလွတ
်မချို့ကုန်စေပါ
မချို့ကုန်စေပါ
စိတ်ကောင်းစွာလွတ
်စိတ်ကောင်းစွာလွတ
်ပညာလွတ
်ပညာလွတ
်မချို့ကုန်စေပါ
မချို့ကုန်စေပါ
မိမိရဲ့ဒီမှာနှစ်ပါးနဲ့ဆိုတော့သုံးပါးနဲ့ပေါင်းလိုက်တော့ဘယ်နှပါးဖြစ်သွားလဲ။နှစ်ပါးဘုဒ္ဓကံနှစ်ပါးနဲ့ပေါင်းလိုက်တော့ဆယ်ပါး။ဆယ်ပါးတရားတရားကောင်းစဉ်လေး။အဲ့ဒီတရားကောင်းစဉ်ကသူဟောတဲ့တရားလေးဆိုတော့ယေရှုဘုရားပြောခဲ့တာဆိုတာအရိယဝါဒ
အရိယဝါဒ
ဟောဖို့ပြန
်ဟောဖို့ပြန
်ဘုရားမြတ်ဘုရား
ဘုရားမြတ်ဘုရား
အရိယဝါဒ
အရိယဝါဒ
ဟောဖို့ပြန
်ဟောဖို့ပြန်
ဘုရားမြတ်ဘုရား
ဘုရားမြတ်ဘုရား
ဟောဒီတရားကိုအရိယဝါဒတရားဆယ်ပါးကိုဘသူဟောခဲ့တာလဲဆိုရင်ယေရှုဘုရားဟောခဲ့တာပါရသဗျာဟောခဲ့တဲ့တရားကိုဘုန်းကြီးတို့ဒီနေ့ယေရှုရှင်မစီဆရာတော်ဘုရားကြီးဟာလည်းဒီကရိယာဝါဒတုဒ္ဒံတရားကိုဒီကိုစာအုပ်လေးပဲဖြစ်တာပြီစာအုပ်လေးပဲအချင်းချင်းရိုက်နေရတယ်စာအုပ်ဖြစ်ပါအဲ့ဒီစာအုပ်ကိုနိဒန်းရေးတဲ့ပုဂ္ဂိုလ်ဒီစာအုပ်ကိုရေးဖို့အတွက်ဒီစာအုပ်ဖြစ်ဖို့အတွက်ဘယ်သူကနေပြီးတော့ရှုပ်ထားလဲဆိုရင်ဘုန်းကြီးတို့ဆရာဝန်ကြီးဒေါက်တာဦးမင်းစုကြီးဆိုတဲ့ဆရာဝန်ကြီးကချက်တာအဲဒီဆရာဝန်ကြီးကိုယ်တိုင်ဒီတရားလေးနာကြားခွင့်ရသူကိုယ်တိုင်မကြမ်းပါလို့ယောဂဝိညာဉ်ကဦးမားမဖြစ်လို့မသိပါဘူးအဲသူထုတ်ပတ်တည်းတော့ပါပါလေဆောင်းတယ်မှာဘုန်းကြီးကဖတ်တော့ဖတ်တာပဲအားလုံးပြည့်စုံမသိတော့အဲဒီလိုမကြမ်းပါတဲ့အခါကလည်းမှသူတရားအထုတ်မှဖြစ်မယ်ဆိုပြီးတော့တရားအထုတ်ပါအဲ့လိုတရားထုတ်တယ်အထုတ်နေတဲ့အချိန်ကာလကိုယ်တိုင်လည်းပဲတရားကိုချင်းချင်းပေါ်နေအထုတ်ဒီကျေးဇူးတော်ရှင်မကြီးဆရာတော်ရဟိဟောကြားတယ်ဒီအရိယဝါဒတုဒ္ဒံတရားကိုဒီနာချဖို့ရသွားတဲ့အခါအဲ့ဒီမှာသူ့ရဲ့စိတ်ထဲမှာလူမှုပီတိဖြစ်ပြီးတော့ကိုယ်တွင်းနဲ့ဒီအရိယဝါဒတုဒ္ဒံတရားကိုယ်တွင်းအထုတ်ထားတဲ့ပုဂ္ဂိုလ်တွေတော့အလွန်ကန့်ကြီးတဲ့တရားပဲအလုံးကိုကန့်ကြီးတဲ့တရားသူ့မှာပိဋိတိပေါ်ပေါ်ဖြစ်ပြီးတော့ဒီတရားကိုနာလို့မဝနိုင်အောင်ဖြစ်ပြီးတော့အဲ့ဒီမှာအဲ့ဒီချိန်တုန်းကတိတ်လို့ကိုတန်းလိုက်ပေါ့တန်းရတဲ့ခါကျဖွင့်ပြီးနာဒီတငယ်ချင်းအပေါင်းအသင်းတွေကိုလည်းပဲဒီတရားကိုယ်ကိုတစ်ခါသူ့ကိုပြန်လိုက်ပြန်တော့တကောကနာကြမရှိအဲ့လိုဖြစ်တဲ့ခါကလည်းကြတော့ခင်လို့လည်းပဲခုခင်လို့လည်းပဲဒီကူပြီးတော့ဟောလုပ်တဲ့အရာတွေလောလောဘူကမရှိတဲ့အခါကလည်းတေရဘောတန်ကြီးတွေနဲ့ဆိုတော့တန်ကြီးကမှသွားရသူ့ဘုကိုယ်ဆက်ရှိတဲ့ပုဂ္ဂိုလ်မှလည်းနာနိုင်ဆိုတော့အဲရောအများဖတ်ရှုနေအောင်ဆရာတော်ဘုရားကြီးကရှောက်မှပြီးဆိုပြီးတော့အဲ့ဒီမှာဆရာတော်ဘုရားကြီးကဒီအရိယဝါဒတုဒ္ဒံတရားတော်ကြီးကိုစာအုပ်ဖြစ် တပည့်တော်လူတန်းလို့ပါတယ်တပည့်တော်ကိုခွင့်ပြုတော်မူပါဆိုပြီးတော့ဆရာတော်ဘုရားကြီးကိုလျှောက်တော်မှာဆရာတော်ဘုရားကြီးခွင့်ပြုကြရရခွင့်ပြုကြရရတဲ့အခါကျတော့မှအဲ့ဒီတရားအတန်ကျူးွယ်တဲ့ကနေပြီးတော့စာမှုဖြစ်တဲ့ကုယူပြီးတော့ဆရာတော်ဘုရားကြီးထံတင်ပြအဲ့လိုဆရာတော်ဘုရားကြီးထံတင်ပြပြီးတော့မှဆရာတော်ဘုရားကြီးကိုယ်တိုင်ထေချာစစ်စစ်ပြီးတော့မှသူ့ကိုစာမှုရောပြန်ပေးအဲ့ဒီမှာစာအုပ်ပြန်ရနေတယ်အဲ့တော့ဒီဆရာဝန်ကြီးဒေါက်တာမင်းရဲ့ဆိုရာဘုရားရသော်ကဘာဤတန်ကူတော်ကြီးမှာသတ္တသံဃာယနာတင်ပွဲကြီးပေါ့အဲ့ဒီတင်ပွဲကြီးမှာသံဃာတော်များကိုချမ်းသာရေးနဲ့စပ်ပြီးတော့စောင့်ရှောက်ဥဒ္ဒရာရဲ့ဆရာဝန်ကြီးဖြစ်ပါတယ်။ဒါနိုင်ငံတော်ကဒီတာဝန်ပေးထားတဲ့ဒီဆရာတော်သံဃာတော်များကိုဥဒ္ဒဟုတ်စုပြီးတော့အဲ့ဒီမှာသူကိုယ်ဆရာတော်ကိုဥဒ္ဒပေးရတဲ့ပုဂ္ဂိုလ်။ဒါပေမဲ့တရားစာရီကိုတော့ဖတ်နေတယ်ကိုရွေးနေရတဲ့သူမှမထုတ်ဘူးဖြစ်နေပါလား။နောက်အဲ့ဒီတရားနာတင်ပွဲပြီးတဲ့ခါကလည်းကြတော့သာဝုတ္တရဲ့မြေတရားခံကျက်တဲ့ဝိရမသီတနာရိတ်တာကြီးပါတယ်ဒါတွေအားလုံးတန်ခါတော်များနဲ့ယောဂီလူကိုယ်စင်များကိုအလုံးချမ်းမာရေးအတွက်ဆောင်ရှောက်ပေးတဲ့ဆရာတော်ကြီးဖြစ်ပါနောက်ဆုံးချိန်ကြီးအောင်ဆောင်ရှောက်ပေးသွားတဲ့ပုဂ္ဂိုလ်ပါအဲ့ဒီမှာသူကိုယ်နဲ့မကျမ်းမာပြီဆိုတဲ့ခါကလည်းကြတော့မှသူ့မှာဘာမှအားကိုးရမရှိသေးပါလားသူ့ဟာကိုပြန်ပြီးတော့ဆင်းရဲမိသူ့မှာဘာမှအားကိုးရမရှိသေးပါလားအဲ့ဒီတော့ငါတရားကြီးတယ်မာစီဆရာတော်ဘုရားကြီးရဲ့ခြေတော်ရင်မှာငါနေရပြီလို့ငါဒီတရားကြီးကအားထုတ်မှဖြစ်လို့မယ်ဆိုပြီးတော့အဲ့မှာအားထုတ်တယ်ကဒါလည်းပဲသူကိုယ်တိုင်မကျမ်းမာမှတရားကိုတရားရအောင်ညာတော်အပြည့်နဲ့ကိုယ်တိုင်ကျမ်းမာနေရင်ငါနေကောင်းနေတာငါဘာမှဖြစ်နိုင်သေးပါဘူးလောကမှာလူတွေကကိုယ့်ကိုယ်ကိုဒီလိုပဲထင်နေကြတယ်ဘုတကယ်မကျမ်းမာဘူးလို့ဘုံဘုံလေးပြီဆိုမှငါမှမအားကိုးစရာမရှိသေးပါလားဆိုတာပြည်တာအဲ့ဒီကြတော့မှအဲ့ဒီမှာတရားမှပြန်အားထုတ်တယ်။တရားအားထုတ်တဲ့ကာလမှာဘယ်ဆရာတော်တွေကတရားသိတယ်လဲဆိုတော့ဘုရားတို့ဖြူတော်မုန်းဆရာတော်ဘုရားကြီး။နောက်ပြီးတော့ဆရာတော်ဥဇဝနာဒီနှစ်ပါးကနေပြီးတော့တရားကြီးပြပေးတယ်လို့စာရင်းမှာပါပါတယ်။ဒါကြောင့်ဒီတရားတွေကိုလည်းကိုယ်တိုင်အားထုတ်ထားတဲ့ပုဂ္ဂိုလ်ဆိုရင်ဒီအရိယဝန္တဆိုတဲ့တရားတော်ကြီးနာရတဲ့ကာလပိဋိတိဖြစ်လာတယ်။ကိုယ်တို့ရင်းနဲ့တိုက်ဆိုင်ကြည့်လိုက်တဲ့အခါကလည်းတော့ဘဝမြောက်ဝန္တာပီတိတော်နာတာဖြစ်လာတယ်။ဒါကြောင့်မို့ဒေသနာအနေအချင်းဒီမှာငါအင်ပေလီဆိုရယ်ဒေသနာကနေမြတ်စွာဘုရားဟောထားတာဖြစ်ပါတယ်။ကောင်းစဉ်အရာဆိုရင်ငါအင်ပေလီဆိုရယ်အတိုင်းပေါ့။အင်္ဂါ၅ပါးလို့ပေပုံကစပြီးတော့ဘုရားဟောအားမှာဖြစ်ပါတယ်။သို့တော်လည်းပဲဒီမှာပฏิပတ်တိကမှာကျင့်စဉ်တရားအပြင်ပြောရလို့ရှိရင်ဒီလိုရှင်ပါဠိဆရာတော်ပြန်ရင်ကျင့်စဉ်နေရာအပြင်ကြည့်ပြီးပြောရလို့ရှိရင်နံပါတ်3ဖြစ်တဲ့အရိယာဝါဒကစပြီးတော့ဟောမှတာပြီးတော့နားလေနိုင်မှာဖြစ်တယ်နံပါတ်3ဖြစ်တဲ့တတာရေကိနစိတ္တတတိအဆောင်ရှောင်လေးရှိမှာအဲ့ဒီတရားလေးကစပြီးနံပါတ်2အရိယာဝါဒအဲ့ဒီနံပါတ်3အရိယာဝါဒကစပြီးဟောမှတာအားလုံးအထုတားတဲ့ပုဂ္ဂိုလ်နားလည်နိုင်ပါမို့တဲ့။နားရင်ပေပြီးကုံချောက်တွေစုံစည်စောင့်တပံဆိုတဲ့ပထမကုသိုလ်ဆောင်ဖို့ပိုင်ကလေးနောက်ဆုံးအပိုက်ကလေးအဲ့ဒီနောက်ဆုံးဆောင်ပိုင်ကလေးအပိုက်ကလေးကနေစာပြီးတော့ဟောကြားမှပဲမိမိရဲ့ဒီမှာအရိယဝါဒတရားပို့ပြီးတော့နားလည်သဘောပေါက်မှဖြစ်တဲ့တွင်တဲ့။နံပါတ်3ဖြစ်တဲ့အရိယဝါဒတရားကစပြီးတော့ဟောမယ်ဆိုပြီးတော့ကျေးဇူးတော်ရှင်မသီဆရာတော်ဘုရားကြီးကကတိသာဘိကဝေဘိကုဧကာရကောဟောတိဣရာဘိကဝေဘိကုတတရေဒိနာစေတနာသမနာဝေတောဟောတိဧဝံဟောဘိကဝေဘိကုဧကာရကောဟောတိဘုန်းကြီးတို့ကျေးဇူးတော်ရှင်ပါတိဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်လေးကိုဘုန်းကြီးတို့ရှင်းခံပြီးတော့ဟောကြားရမှာဖြစ်တဲ့အတွက်ဆရာတော်ဘုရားကြီးရဲ့ဟောတော်တဲ့အသေးစိတ်တွေရှိအောင်တော့ဘုန်းကြီးတို့ဟောနိုင်မှာမဟုတ်ပါဘူးဆရာတော်ကြီးဟာဝိပဿနာဉာဏ်ဖြစ်ပုံတွေကိုအသေးစိတ်ကြီးကစပြီးတော့ဒီအရိယဝါဒမှာဟောကြားထားတာဖြစ်ပါတယ်။ဘုန်းကြီးများကတော့အားလုံးဟာအပေါ်ပိုင်းလေးကနေပြီးတော့ယောဂီများနားလေနိုင်တော့ဟောလို့ရပဲဘုန်းကြီးဟောတော်မှာဖြစ်ပါတယ်။ဘေကဝေယံတော်များကိုရှင်းသားလို့အကျဉ်းစာပင်သူရင်ဘေကဝေယံဒီဝါယောဂီပုဂ္ဂိုလ်ဒီဧကရကောတကူသောအဆောင်ရှောက်ရှိတဲ့ဟောဒီဖြစ်ပါသည်။တကူသောအဆောင်ရှောက်ကတော့ဘယ်လိုအဆောင်ရှောက်လဲပြည့်စုံမှာပါလေ။အဲ့ဒါလေးကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကိုတော်တိုင်းအမေးထုတ်တာပြီးတော့ကိုတော်တိုင်းဖြေချတယ်ပဋိတုကမြတ်တာပူဇံ ကိုယ်တော်တိုင်ဖြေရှားဖို့အတွက်ကိုယ်တော်တိုင်မျက်မြင်ကိုနေထုတ်တာဖြစ်ပါမိဒါဘိကဝေဘိကိုတတရိကိနသီတ္တသမဏံမေတ္တောဟောတိဘိကဝေယံတော်များဟုချစ်သားတို့ဤသာဤသာနာတော်၌ဘိက္ခုယဟံဒီဝါတရားအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်တတရိကိနအမှန်ရာမူတ္တိအဆောင်အလျှောက်ရှိသောစေတသာစိတ်နှင့်တမ္မာနာဘေတောပြည့်စုံသည်ဟောတိဖြစ်၏ရှုမှတ်မှုဆိုတဲ့အမှန်ရမှုဆိုတဲ့တတိအဆောင်ရှောက်လေးနဲ့ပြည့်စုံရမယ်ရှုမှတ်မှုတတိအဆောင်ရှောက်လေးပြည့်စုံနေရမယ်ဒါဘုန်းကြီးတို့ရိယဝါဒတရားတစ်ပါးပဲအဲဒီတော့ရှုမှတ်မှုအဆောင်ရှောက်လေးအဲဒီအဆောင်ရှောက်လေးကပြည့်စုံနေမယ်ဆိုရင်ဘုန်းကြီးတို့ရိယတို့စံနေရင်လည်းမလျားတလို့ပဲစိတ်တိုင်းစိတ်တိုင်းမှာအမှန်ရမှုဆိုတဲ့တတိအဆောင်ရှောက်အမြဲတမ်းပါပြီးတော့ပြည့်စုံနေရစိတ်တိုင်းစိတ်တိုင်းမိမိရဲ့စိတ်ရင်းဖြစ်တိုင်းဖြစ်တိုင်းအဲဒီစိတ်တိုင်းစိတ်တိုင်းမှာရှုမှတ်မှုဆိုရင်အမှတ်တရားလေးကအမြဲတမ်းပြည့်စုံပြီးတော့နေရမယ်ဆိုတော့ဘယ်လိုပုဂ္ဂိုလ်မျိုးတွေမှာပြည့်စုံနေတယ်ဆိုရင်ယန္နာပုဂ္ဂိုလ်မှာအောင်းအောင်ပြည့်စုံတယ်ဘယ်ပုဂ္ဂိုလ်မှာပြည့်စုံလဲယ
န္နာပုဂ္ဂိုလ်မှာ
အေးယန္နာပုဂ္ဂိုလ်များမှာကြတော့စိတ်တိုင်းစိတ်တိုင်းမှာဟုတ်ပြီအမှားရမှုဆိုတဲ့တတိလေးပါလားမပါဘူးလား
ပါပါပါ
အမှားရမှုဆိုတဲ့တတိလေးပါတယ်ဘုရားသာမန်ပုဂ္ဂိုလ်တွေပုထုဇဉ်ပုဂ္ဂိုလ်တွေဟာစိတ်တိုင်းစိတ်တိုင်းမှာအမှားရမှုလေးပါနိုင်မှာမလား
ပါနိုင်ပါဘ
ူးပါနိုင်သာမန်ပုဂ္ဂိုလ်တွေဘယ်လိုမှမပါနိုင်ဒါတောင်မှဈာန်တော်ယဟန္တာပုဂ္ဂိုလ်လက်စွာဘုရားယဟန္တာပုဂ္ဂိုလ်မှာပါအခြားအခြားပုဂ္ဂိုလ်တွေကိုပြည်ယဟန္တာပုဂ္ဂိုလ်မှာစိတ်တိုင်းစိတ်တိုင်းမှာအမှားရမှုဆိုတဲ့တတိလေးကစိတ်တိုင်းစိတ်တိုင်းမှာတပါးလေးအဲ့ဒီယဟနာပုဂ္ဂိုလ်မှာပြည်စုံတယ်ယဟနာပုဂ္ဂိုလ်များမှာကာယကံကိုယ်အမှုရာကိုပြုတန်းပြုတန်းမိမိရဲ့ကိုယ်အမှုရာကိုထိုင်တဲ့ကံမှာဖြစ်စေထားတဲ့ကံမှာဖြစ်စေသွားတဲ့ကံမှာဖြစ်စေသင်္ကန်းလေးကိုကန်တဲ့ကံမှာဖြစ်စေသင်္ကန်းလေးကိုရမ်းတဲ့ကံမှာဖြစ်စေယူတဲ့ကံမှာဖြစ်စေမိမိရဲ့အမှုရာတိုင်းအမှုရာတိုင်းကိုဟောရင်အမှန်ရမှုဆိုတဲ့တတိလေးကအမြဲမပါဘူးလား
ပါပါတယ
်မြဲပါဘုရားယောဂီပုဂ္ဂိုလ်တော်တော်ကိုအမှတ်ကောင်းပြီးတော့ဒီကံတို့ဒီကံညာတော့ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ကိုအဲ့လိုဖြစ်နေတဲ့ပုဂ္ဂိုလ်တော်အမှတ်ရတိုင်းသူဟာအငြင်းတန်းသတိကနေတယ်သို့တော်ဒီယန္တာပုဂ္ဂိုလ်တော်ကအချို့နေရာလေးတွေမှာတွတ်သွားတာလေးတွေမရှိဘူးလားရှိ
ပါတယ်
အချို့နေရာလေးတွေတွတ်သွားတာရှိနေတယ်ဟောဒီယန္တာပုဂ္ဂိုလ်မှာတော့ဒီကံရဲ့ကုအောင်မူရာတွေပြူတိုင်းပြူတိုင်းနဲ့ဝစီကံနဲ့နုအမူရာပြောဆိုတိုင်းပြောဆိုတိုင်းဟောဒီယဟနာပုဂ္ဂိုလ်ကြီးမှာတော့ဘာပဲပြောပြောနောက်ကအမတ်တတိလေးပပါဘူးလား
ပါပါဗျာ
ပြောတရားစကားပဲပြောပြောတခြားစကားပဲပြောပြောပြောရနောက်ကအမတ်တတိလေးပါနေတော့အမားတွေပါနိုင်လေရလား
ပါနိုင်ပါ
ဗျာမပါနိုင်တော့ဘူးမနောကံစိတ်ချမ်းစီတိုင်းချမ်းစီတိုင်းလေအမတ်ရတယ်ဟောဒီတတိလေးကအငြင်းနဲ့ပါနေတယ်စိတ်ထဲမှာစိတ်ကိုစဉ်းစားကြံစည်မှုလေးဖြစ်ပေါ်လာရင်လည်းအဲ့ဒီဖြစ်ပေါ်လာတဲ့အချိန်တိုင်းအချိန်တိုင်းမှာဟောဒီအမှန်ရမှုဆိုတဲ့တတိလေးကဖြစ်ပေါ်နေတယ်ဆိုတော့အဲ့ဒီမှာသူ့ရဲ့တဏ္ဍာမကိလေသာဆိုတာဝင်ပွင့်ရသေးလားလဲ
မရပါ
ဘူးဒါကဘုရားတော့ယန္တာပုဂ္ဂိုလ်မှာအဲ့ဒီလိုလိုကာယကံမာယောဝစီကံမာယောမနောကံမာယောအဲ့ဒီမှာအားလုံးကနောက်ကအမှန်တတိလေးပါတယ်အဲ့တော့မတ္တတိလေးပါနေပြီဆိုရဲဘုရားဘာစိတ်မှမဝင်နိုင်တော့မကောင်းစိတ်ကြီးအကုသိုလ်စိတ်ကြီးဝင်နိုင်သေးရလား
မဝင်နိုင်တော့
ဗျာဘယ်မှမဝင်နိုင်တော့ဘူးကြီးတို့ယောဂီများအမြဲတမ်းကပ်ပါနေတယ်တတိမရပင်နဲ့အမှတ်မရပင်နဲ့ပြုမိတာပြုံးမိတာကြံစည်မိတာရဲ့လို့ယန္တာပုဂ္ဂိုလ်မှမရှိဘူးဘာမူရပဲပြုပြုနောက်ကမတ္တိပါနေတယ်ဘာကိုပဲပြုပြုနောက်ကမတ္တိပါနေတယ်ဘာကိုပဲကြံစည်ကြံစည်နောက်ကမတ္တိပါနေတယ်အဲ့ဒီတတိအဆောက်ရှောက်ကလေးကတော့ဖြင့်နောက်ကနေထက်ချမကွာအငြင်းညာလိုက်ပြီးတော့အမှန်ရနေတယ်။ဒါဘုရားတို့ယဟနာပုဂ္ဂိုလ်ပဲပုဂ္ဂိုလ်တွေ ਨੇ ယ
ဟနာပုဂ္ဂိုလ်ပဲ
။ဒါတော့အဲ့ဘုရားတို့တရားထုတ်တဲ့ပုဂ္ဂိုလ်တွေမှလည်းအချို့ပုဂ္ဂိုလ်တွေပြောတာတွေရှိပါလား။ဟာတပည့်တော်ဗေနီယာမှာကတတိမလွတ်တော်ဘူးလို့ပြောရရှိပါလား။ဒါကုသိုလ်ကျင်းမှာမလွတ်တော်ဘူးလို့စိတ်ကထင်းနေတာလွတ်တဲ့နေရာလေးတွေသူသိလို့လားမသိလို့လား
။သိလို့ပါဗျ
ာ။သိလို့လွတ်လွတ်သွားတာလေးတွေသူသိလို့။တတိယလွတ်လွတ်သွားတာရှိတယ်။ဓမ္မပုဂ္ဂိုလ်ရဲ့အနေနဲ့ကတော့လွတ်လွတ်သွားတယ်။ဒီယဟနာပုဂ္ဂိုလ်မှာတော့ဗေနီယာမှာကိုစိတ်ကလေးလွတ်သွားတာလို့ရှိတော့ဒါကြောင့် အဲ့ဒီယဟနာပုဂ္ဂိုလ်တဲ့ဘယ်လိုချစ်ချွတ်ရမလဲလို့ဆိုရင်စရဒေါသနဲ့သွားနေစင်မာရောပဲတိဋ္ဌဒေါသနဲ့ယက်နေစင်မာရောပဲတုတ်တဒေါသနဲ့အိတ်နေစင်မာရောပဲဇာဂရတ္တစာနဲ့နိုးနေစင်မာရောပဲအဲ့ဒါကိုယဟနာပုဂ္ဂိုလ်ဤညာနာတ္တနာအသိအမြင်ပြီးသစ္စတံသမိတံအမြဲမကြာနဲ့ပစ္စုပ္ပတိတံရှေးရှုခြင်းနေလို့ဒီလိုချီးကျူးစကားဆိုကြတယ်ဟဲ့တော့ဒီထဲမှာဘုရားတို့ခုဒီမဲ့ဆရာတို့တွားနေစဉ်ဒါတတိမတို့ထားတော့တိဋ္ဌာတို့ယက်နေစဉ်ဘလို့ထားတုတ္တတို့အိတ်နေစဉ်ဆိုတော့အိတ်တို့နေစဉ်မှာတော့ဘယ်လိုမှဖြစ်နေဒါဘုရားတို့ရှင်မဆရာတို့ဘုရားကြီးကဒီတုတ္တတို့စာနဲ့ပတ်သက်ပြီးတော့အိတ်နေစဉ်ဆိုရမှာတဲ့အိတ်မပြောခင်အိယာဝိအိယာပေါ်မှာအိစအိတ်မပြောခင်ချိန်တဲ့နော်အပြောနေစင်မှာတော့ဘာမှတတိရှိတော့ဘူးလေအိယာကနိုးတဲ့အချိန်လို့ဒီလိုပြောပြပါတယ်။တရားမသုဒ္ဓသောစာအိနေစင်မှာဆိုတဲ့နေရာမှာအိမပြောရဲ့အချိန်နဲ့အိယာကနိုးတဲ့အချိန်ကိုဆိုလိုပါတယ်။အဲ့ဒီအချိန်လေးကိုဒါတတိအများအားရှိနေတယ်။အပြောနေတဲ့အချိန်မှာတော့ဖြင့်လုံးဝတတိရှိပါဘူးလေ။ဒါကြောင့်ဘုရားတို့ယောဂီများဒီတတိတရားလေးအငဲတန်းကြီးကိုကပ်ပန်းနေပြီ။ကိုယ်မူရာဒုတိုင်းတတိလေးကပ်ပါလေ။နှုတ်မူရာဒုစုတိုင်းတတိလေးကပ်ပါလေ။စိတ်မူရာဉာဏ်စီတိုင်းပဲဖြစ်ပြီးတတိလေးကပ်ပါနေပြီဆိုရင်ဒီမကောင်းတဲ့ကိလေသာဆိုတာဝင်ဝဲရသေးလား
။မရပါဗျ
ာ။ဘယ်မှာကိုယ်ဝင်မရတော့။ယဟနာဘုဟုရတနာမှာအဲ့လိုကိလေသာတွေကလုံးဝကင်းနေ။တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာလည်းအဲ့လိုကာယကံမှုဝစီကံမှုမနောကံမှုအဲ့ဒီပုံမှာရှုစိတ်လေးမြဲမြဲဆွဆွကပ်ပါလေအောင်ရှုနိုင်လာပြီဆိုရင်ပေါ့အထိုက်တရားရှုနိုင်လာလို့ရှိရင်ရှုနိုင်လာသလားဣတိတာရီနည်းမလားမရမလားန
ည်းပါပါ
ဣတိတာရီနည်းပါနည်းပါအဲ့လိုဣတိတာရီနည်းပါနည်းပါသွားတဲ့အတွက်အဲ့လိုအငြင်းမဲ့တဲ့တတိကပ်ပြီးတော့ဒီတတိအဆောင်ရှောင်လေးထားပြီးတော့ရှုမှတ်နိုင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယာကိုစံရင်နည်းမှာမနေရဘူးလား
နေရပါပဲ
ဘလောက်ကြာကြာနေရမလဲဆိုရင်ရှုမှတ်နေတဲ့ခိုက်ပဲဘယ်ခိုက်မှလဲ
ရှုမှတ်နေတဲ့ခ
ိုက်ဒီရှုမှတ်နေတဲ့ခိုက်ကလေးမှာမိမိအရိယာတွေစံနေနေနေရတကယ်လို့ရှုမှတ်မှုလွတ်သွားရင်ဒီစံရည်လေးကပြင်းပြောင်းနေဟုတ်တယ်မလားအဲ့တော့ဒီရှုမှတ်မှုလေးမြဲနေပြီဆိုရင်သူ့ရဲ့တဏ္ဍာမှာကိလေသာဝင်ခွင့်ရပေးတာ
ရပါ
တယ်ဝင်ခွင့်မရတော့တဲ့အရိယာတို့စံနေနေနေနေခွင့်မရဘူးလား
ရပါတယ်
အဲ့ဒီနေခွင့်ကလေးကသူရှုမှတ်နေတဲ့အခါတဏှာဤအာယုမစိတ်ဒီမိနေတဏှာဤဆိုင်နဲ့မနေရဘူးလားန
ေရပါခင်ဗျာ
ဘယ်မိမိကတည်လို့ဒီမှာရှုမှတ်မှုတွေမြဲနေအောင်မှတ်နေနေပြီဆိုရင်တည်လို့ဆိုင်နဲ့မှမနေရဘူးလား
နေရပါခ
င်ဗျာဒါကြောင့်မို့ဘုန်းကြီးယောဂီများအရိယာပုဂ္ဂိုလ်တွေကအရိယာဆိုင်နဲ့နေခွင့်ရမလားတပည့်တော်တို့အထုတ်နေတဲ့ပုဂ္ဂိုလ်တွေရောနေခွင့်မရဘူးလားလို့မေးရင်အဲ့ဒီလိုတည်မြဲနေတဲ့ပုဂ္ဂိုလ်ဆိုရင်မြဲသလားရှုမှတ်နေတဲ့အခါမှာတဏှာရှင်မှရေတဏှာကြီးနေခွင့်ရတယ်ဟုတ်တယ်မလားမှန
်ပါဗ
ျာဒီတဏှာရှင်မှရေတဏှာကြီးနေခွင့်ရတယ်အဲ့တော့ဒီတတိတရားလေးဟာဘုန်းကြီးတို့ယောဂီများအမြဲတမ်းလောကီကိစ္စမှာပဲဖြစ်ဖြစ်လောကုတ္တရာကိစ္စမှာပဲဖြစ်ဖြစ်ဒီတတိတရားလေးဟာအသုံးဝင်သလားအသုံးမဝင်ဘူးလား
အသုံးဝင်ပါတယ
်ဒါကြောင့်မို့တတိစ္ဆကွာဟံဘိကဝေတပ္ပတိကံဝရာမိယောတာဘိကဝေယံလို့ခောစီစေအံငါဘုရားတိတတိယတတိတရားဘုရားရဲ့တပ္ပတိကလုံးစုံသောလောကီလောကုတ္တရာဖြာပြန်သောအရာဌာနတို့၌ကျေစုများ၏ဟူ၍ဝရာမိဟောတော်မူ၏လောကီကိစ္စမှာလည်းတတိမိတ်နေရင်ကောင်းမလားမကောင်းဘူးလားမက
ောင်းပါဗျာ
အလုံးလေးတစ်ခုလုံးမေးစားရင်တတိတရားမိတ်သွားပြီဒီလိုဖြစ်ပြန်မပြီးပြန်ဟုတ်တယ်မလ
ား
အရေးကြီးတဲ့အကြောင်းအရာလေးတစ်ခုကိုပြောဖို့ရတဲ့မိတ်သွားပြီဆိုရင်ဟောအရေးကြီးတဲ့ကိစ္စလေးအားလုံးပြည့်စုံသွားပြီအဲလိုဆိုတော့ကောင်းရလား
ကောင်းပါ
ဘုရားကောင်းလို့ဒီဘက်ကလည်းမကောင်းဘူး။ဟောတရားအားထုတ်တဲ့နေရာမှာတော့ဒီတတိမိတ်လေးဒီတတိလွတ်နေပြီဆိုရင်ဈာန်ကြည့်နေတာလေးမဝင်ဘူးလား။မှန
်ပါတယ်
ဗျာ။ကဲအဲ့ဒီတော့တတိလေးကအမြဲတမ်းရှိနေဖို့မလိုပါဘူးလား။မ
ှန်ပါပါတယ်ဗ
ျာ။ဒါကြောင့်မို့ဖြစ်တိုင်းမှတ်စုတတိပြုစောင့်မှုအစဉ်ထားကျေးဇူးရှင်ဆရာတော်ဘုရားကြီးကဖြစ်တိုင်းမှတ်စုတတိပြုစောင့်မှုအစဉ်ထားကဲဒါလေးဆိုလိုက်ဖြစ်တိုင်းမှတ်စု
ဖြစ်တိုင်းမှရှု
တတိပြု
တတိယု
သာမှုအစင်ထာ
သာမှုအစင်ထာ
ဖြစ်တိုင်းမှရှု
ဖြစ်တိုင်းမှရှု
တတိပြု
တတိယု
သာမှုအစင်ထာ
သာမှုအစင်ထာ
ဒီယောဂီပုဂ္ဂိုလ်များအရိယတို့ရဲ့စံနေအိမ်နဲ့နေခြင်းနဲ့ဆိုရင်ဒီအမှားရမှုဆိုတဲ့တတိလေးဟာအမြဲတမ်းရှိရမလားမရှိရဘူးလား
ရှိရပါဗျာ
အဲဒီလိုအမြဲတမ်းတတိလေးကပ်ပြီးတော့ကာယကံမှုဖြစ်စီဝစီကံမှုဖြစ်စီမနောကံမှုဖြစ်စီအမြဲတမ်းမိမိရဲ့ဒီမှာတတိဥစေတဲ့စိတ်လေးကအမြဲတမ်းကပ်ပြီးပါနေပြီဆိုရင်ကိလေသာတွေမဝင်နိုင်တော့တဲ့အတွက်အဲဒီအချိန်လေးဟာမိမိအရိယာတို့ရဲ့စံနေအိမ်ထဲမှာနေရပြီးမမြင်ဘူးလားဗျာ
မြင်ပါတယ်ဗျာ
အဲဒါကြောင့်ဘုန်းကြီးတို့ဧဝံဘေကဝေဘေဟုဧကရခိုဟောတိဒီနေ့ဒီတပုံမင်းနဲ့ပဲဒီနေ့ခေါင်းစဉ်လေးတစ်ခုကိုဘုရားဟောလိုက်မနေ့ကကြာမှခေါင်းစဉ်တစ်ခုကိုဆက်ပြီးဟောပေးမယ်နော
်မှန်ပါ
ဒီမှာနောက်တာဘုရားဟောတဲ့အရာရည်ရှိသေးတယ်အဲတော့ဆရာတော်ဘုရားကြီးဟာလည်းပဲဒီအရိယဝါဒတရားတော်ကိုသူ့ရဲ့အစဉ်လိုက်အစဉ်လိုက်သူဟောပါတယ်သူဘုန်းကြီးကလည်းဘုန်းကြီးဒီမှာပြီးသလောက်လေးကိုအစဉ်လိုက်အစဉ်လိုက်နေတယ်အဲတစ်ပါးပြီးရင်တစ်ပါးနှစ်ပါးပြီးရင်နှစ်ပါးပြန်နေတဲ့လောက်ကို3၄ပါးနဲ့ပြီးရင်3၄ပါးပြီးအောင်ဟောသွားမယ်နော
်
ဒါကြောင့်ဒီဝေဘောဘေကဝေဘေကုတ္တရတတ္တရခောဟောတိဘေကဝေယံတော်များဥစ္စေတတို့ဤဝေဘောဤတို့လျင်ဘေကုယံဒီဝါယောဂီပုဂ္ဂိုလ်သည်တိကရခောတကုသောအဆောင်ရှောင်ရှိသည်ဟောတိဖြစ်ပါမည်ဤဒီဤလောဘကမတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြည့်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါမည်တည်း
အာဒုအာဒုအာဒု
အာဒု